ရှစ်လင်းလုံးသမိုင်းပြတိုက်ကိုနိုင်ငံတော်အဆင့်တီထောင်တာဟာလက်စားချေဖို့မဟုတ်သလိုအတိတ်ကိုပြန်ဖော်ပြီးတုံ့ပြန်လိုတာမဟုတ်ပဲနောင်လာနောင်သားတွေအတွက်သမိုင်းတက်တဲ့အဖြစ်အမှန်တိုင်းသိစေဖို့ရည်ရွယ်တာဖြစ်တယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကပြောပါတယ
်ပြတိုက်တီထောင်မှုသည်လက်စားချေဖို့လည်းမဟုတ်ပါဘူးအတိတ်ကိုပြန်တူးဆွပြီးတော့မှမလိုလားတဲ့ပေါ့ကြာမြန်မာနိုင်ငံမှာသမိုင်းတက်တဲ့တစ်ခုနေတဲ့နောင်လာနောင်သားတွေအမှန်တိုင်းသိဖို့အတွက်ကိုလည်းတည်ယူရပါတယ်ပြတိုက်က
88ရေးတော်ပုံကြောင့်88မျိုးဆက်ပေါ်ထွန်းလာရပြီးဥဆောင်ပါတီ NLD ပေါ်ပေါက်လာရတယ်လို့ယုံကြည်ကြောင်းနဲ့ဒီမိုကရေစီလည်းဖြစ်တည်လာရကြောင်းရှစ်လေးလုံးသမိုင်းပြတိုက်ယာယီရဲ့အမှတ်တမ်းမှာပြည်တော်စုဝင်ကြီးကအမှတ်တရစာရေးသားခဲ့ပါတယ်နိုင်ငံတော်အဆင့်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံသမိုင်းပြတိုက်တရားဝင်ဖွင့်လှစ်နိုင်ရင်းနဲ့ပတ်သက်တဲ့ဥပဒေတရက်ကိုနှစ်နှစ်အတွင်းပြဋ္ဌာန်းနိုင်မှာဖြစ်ကြောင်းလည်းပြည်တော်စုဝင်ကြီးသူရဦးအောင်ကိုကပြောပါတယ်ရှစ်လင်းလုံးသမိုင်းပြတိုက်တရားဝင်ဖြစ်မြောက်လာရန်အတွက်ပြည်တော်စုဝင်ကြီးထံကိုအဆိုပုံစံရေးသားပေးပို့ရမှာဖြစ်ပြီး1988ခုနှစ်ရှစ်လင်းလုံးဒီမိုကရေစီအရေးတော်ပုံနဲ့သက်ဆိုင်တဲ့အထောက်အထားတွေကိုအမျိုးသားပြတိုက်ညွှန်ကြားရေးမှူးကကူညီစုဆောင်းပေးမှာဖြစ်ပါတယ်နိုင်ငံတော်အဆင့်သမိုင်းဝင်ပြတိုက်တည်ထောင်နိုင်ရေးအတွက်ရန်ကုန်တိုင်းလွှတ်တော်မှာတင်သွင်းမဲ့အဆိုကိုတိုင်းလွှတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းစီစဉ်သွားမယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကဦးကျင်မီကပြောပါတယ်
အဆိုတင်တဲ့အခါမှာအဆိုချမ်းကိုကျွန်တော်တို့ကပဲရေးပေးပါအဲ့ဒီအချက်လက်ကိုယူပြီးမှ तू ကတွတ်တော်တဲ့ကိုဘောင်ဝင်တဲ့ပုံစံနဲ့ तू ကပြန်ရေးမယ်ကိုရီဖုန်းနဲ့ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ရေးသားရလို့ရှိရင်တော့ပူပြီးမြန်နိုင်တယ်ပေါ့ကျွန်တော်တို့ဘက်ကရေးလိုက်တဲ့အချမ်းကိုပဲတွတ်တော်ဘောင်ဝင်အောင်လှုပ်လိုက်ပြီးတော့မှအဲ့လိုတင်ပုံမြန်မယ်ဆိုတော့ကိုရီဖုန်းကတွတ်တော်ရေးရမှာကျွမ်းကျင်သူဖြစ်တဲ့အတွက် तू ကကျွန်တော်တို့အချမ်းပေးပါလိမ့်မယ
်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံယာယီသမိုင်းပြတိုက်ကိုတင်ငန်းညို့မြို့နယ်သူမင်္ဂလာလမ်းမှာပြီးခဲ့တဲ့နှစ်ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးအခုဆိုရင်တနှစ်ကျော်ခန့်ရှိသွားပြီဖြစ်ပါတယ်။တမိုင်းဝင်ပြတိုက်ဖွင့်လှစ်တဲ့အချိန်မှာလည်းအမျိုးသားပြန်လည်တင့်မြင့်ရေးဆိုတဲ့ဘောင်ကိုမထိခိုက်အောင်ဖွင့်လှစ်သွားမှာဖြစ်တယ်လို့88မျိုးဆက်ငိမ့်ညံ့ရင်နဲ့ပွင့်လင်းလူအဖွဲ့ကြီးကဥကူကူကြီးကပြောပါတယ်
။ကျွန်တော်တို့ဒီနယ်အသီးသီးကနေပေးတဲ့စာရွက်စာတမ်းတွေကျွန်တော်တို့ခုဖိတ်လဲဖိတ်ခေါ်တယ်ဓာတ်ပုံတွေပန်ဖလက်တွေအဲ့ဒီခေတ်ကထုတ်ခဲ့တဲ့ကြားနယ်စာရွက်စာတမ်းတွေပေါ့အဲ့ဒါတွေရောနောက်တစ်ခုကတော့ကျွန်တော်ဒီတဲ့ကျေကျေပြန့်ပြန့်ဆိုလို့ရှိရင်မျိုးသားမော်ကွန်းတိုက်ကနေကျွန်တော်တို့အထောက်အထားတွေရနိုင်ဖို့ကျွန်တော်ဆက်ကြိုးစားမှာတွေရှိတယ်အဲ့ဒီမှာအဓိကကျွန်တော်တို့ရည်ရွယ်ချက်ကရှင်းဖို့ကိစ္စကအမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့ဘောင်ကိုမထိကိုက်အောင်ဖဲနဲ့အဖြစ်မှန်တွေကိုတင်ပြနိုင်ဖို့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ဥတည်ပြီးတော့ကျွန်တော်ဆောင်ရွက်သွားမှာပါလောလောဆယ်တော့ဒီမှာပဲကျွန်တော်ဆက်ပြီးဖွင့်ထားဖို့ရှိပါတယ
်ပြတိုက်ဖွင့်လှစ်ပြီးစီမံခန့်ခွဲတဲ့နေရာမှာပါတီအဖွဲ့အစည်းတစ်ခုလူပုဂ္ဂိုလ်တစုတစ်ဖွဲ့ကနေစီမံခန့်ခွဲတာမဟုတ်ပဲလွတ်လပ်တဲ့စီမံခန့်ခွဲမှုဖြစ်ဖို့ရည်ရွယ်ကြောင်းလည်းဥကူကိုကြီးကပြောပါတယ်ရှစ်လင်းလုံးအရေးတော်ပုံတမိုင်းပြတိုက်တီထောင်နိုင်ရေးအစည်းအဝေးကိုပြည်တော်စုဝင်ကြီးအပါအဝင်88မျိုးဆက်ငိမ့်ညံ့ရင်နဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်တွေရှေးဟောင်းတုတေသနအမျိုးသားပြတိုက်ညွှန်ကြားရေးမှူးချုပ်ရင်ကျေးမှုအမှုပညာတက္ကသိုလ်ဒုတိယပါမောခချုပ်နဲ့အမျိုးသားပြတိုက်တာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ